င်္ဂါညနေခင်းမှာတော်တာရှင်များရှင်2018ခုနှစ်မေလ29ရက်အင်္ဂါနေ့ညနေခင်း VOA စီစဉ်တွေကိုမေကင်ပြောင်စုမြို့တော်ဝါရှင်တန်ဒီစီကနေ6နိုင်ခွဲကနေ9နိုင်ထိ line to meter 19.19 နဲ့ 25 တို့ကနေတိုက်ရိုက်ထုတ်ပေးနေပါတယ်ကျမဤတန်စမဒီညနေခင်းရဲ့စီစဉ်တွေကိုတာဝန်ယူတင်ဆက်ပေးသွားမှာပါ
ကျမသင်္ကီထိုက်ပါရှင်အမေရိကန်နဲ့မြောက်ကိုရီးယားထိပ်သီးဆွေးနွေးပွဲအရေးဆွေးနွေးဖို့မြောက်ကိုရီးယားထိပ်တန်းအရာရှိတဦးအမေရိကန်ကိုလာနေပါတယ်။ရခိုင်ကမ်းရိုးတန်းကိုဒီနေ့ညမုံတိုင်းဝင်ရောက်နိုင်ပြီးအနီရောင်အဆင့်သတိပေးထားပါတယ်။ဒီလိုထိပ်တန်းရောက်တဲ့နေ့ကိုတော့ကိုညံဝင်းအောင်နဲ့အတူကြီးညာပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။သောတာရှင်တွေခုနားဆင်နေတဲ့ချိန်မှာဘင်္ဂလားဒေ့ရှ်ဘင်္ဂလားပင်လယ်အော်တွေကနေပြီးတော့မုံတိုင်းငယ်ကပိုအားကောင်းလာနေပြီးတော့ရခိုင်ကမ်းရိုးတန်းဘက်ကိုဝင်လာနေပြီဖြစ်ပါတယ်။
ကျွန်တော်တို့ကအဓိကတော့အခုမုံတိုင်းဝင်နေရခိုင်ပြည်နယ်ကြောက်ဖြူမအောင်မြေပေါ်အဲဒီပေါ်ရခိုင်ပြည်နယ်ဟောတော့အချမ်းပိုင်းနဲ့ပြည်နယ်တွေလည်းငွေကြေးထုတ်ထားပါတယ်။နှံကတော့ဖြတ်တော့ဖြတ်နေပြီပေါ့။အဲတော့ကျွန်တော်တို့က
ပြည်သူ့ကျန်းမာရေးဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်ကမုံတိုင်းအခြေအနေနဲ့ကြိုတင်ပြသမှုတွေအကြောင်းကိုခုလိုပြောထားတာကိုမကြခင်မှာပြည်စုံနာဆင်ကြားဖို့ရှိပါတယ်။ဒါ့အပြင်ထိုင်းနိုင်ငံမှာဆွန့်ပစ်ခံမြန်မာမိဘမယ်ကလေးက9000ကျော်လောက်တိရှိနေတဲ့အကြောင်းနဲ့မြောက်ကိုရီးယားနဲ့တွေ့ဆုံရေးအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆက်လက်ညှိနှိုင်းနေစေနောက်ဆုံးရအခြေအနေတွေကိုလည်းဒီညနေမှာပြောပြသွားဖို့ရှိပါတယ်။အခုရင်ဆုံးတော့ထိတ်တဲရတဲ့တွေကိုမတ်တင်ကြီးထိုင်တဲ့ကိုညံဝင်းအောင်တို့ကကြီးညာပေးပါမယ်ရှင
်။အမေရိကန်နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ထိတ်သီးတွေ့ဆုံဖွဲ့နဲ့ပတ်သက်ပြီးဆွေးနွေးဖို့မြောက်ကိုရီးယားရဲ့ထိတ်တန်းအရာရှိတဦးအမေရိကန်ပြည်တော်စုနယူးယောက်မြို့ကိုလာရောက်မယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအတည်ပြုပါတယ်။မြောက်ကိုရီးယားရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ချိုနယူးယောက်ကိုလာနေပြီလို့ဒီကနေ့အင်္ဂါနေ့မနက်မှာပဲသမ္မတထရန့်ကတွစ်တာလူမှုကွန်ရက်မှာရေးသားခဲ့တာပါမြောက်ကိုရီးယားထောက်လှမ်းရေးအေဂျင်စီအကြီးအကဲဟောင်းအနာယပါတီရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ချိုကိုဘေကျင်းလေဆိပ်မှာတွေ့လိုက်ရကြောင်းပြီးခဲ့တဲ့နိုင်ပိုင်းအတွင်းကပဲသတင်းတွေကဖော်ပြကြပါတယ်ကင်ယောက်ချိုကနယူးယောက်ကိုဗုဒ္ဓဦးနှစ်မှာရောက်ဖို့အစီအစဉ်ရှိတယ်လို့လဲတောင်ကိုရီးယားယုံဟပ်သတင်းအေဂျင်စီကဖော်ပြခဲ့ပါတယ်မြောက်ကိုရီးယားခေါင်းဆောင်ရဲ့ကြေညာချက်မှာဒေါသတကြီးရန်လိုနေတာကိုတွေ့ရတယ်လို့အမေရိကန်သမ္မတထရန့်ကပြစ်တင်ပြောဆိုပြီးဇွန်လ7ရက်နေ့ကျင်းပဖို့စီစဉ်ထားတဲ့ဆွေးနွေးပွဲကိုဖျက်တဲ့အကြောင်းကြားစာကိုပြီးခဲ့တဲ့သတင်းပတ်တုန်းကမြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အန်ထံကိုပေးပို့ခဲ့တာပါဒါပေမဲ့လည်းပြီးခဲ့တဲ့တနင်္ဂနွေနေ့ကကိုရီးယားနှစ်နိုင်ငံနယ်ဆက်ဆင့်မဲ့ဆုံးမှာဆွေးနွေးပွဲတွေအပါအဝင်အမေရိကန်နဲ့မြောက်ကိုရီးယားကြားမှာဆက်ပြီးတော့ညှိနှိုင်းနေကြပါတယ်အင်ဂျီရောရဲ့ဒုတိယအရာရှိချုပ်ဂျိုးဟက်ကင်နဲ့တခြားအစိုးရတာဝန်ရှိသူတွေထိပ်သီးဆွေးနွေးပွဲကျင်းပဖို့စီစဉ်ထားတဲ့စင်ကာပူနိုင်ငံကိုတွားရောက်ခဲ့ပါတယ်။ထောက်ပံ့ပို့ဆောင်ရေးပြင်ဆင်မှုကိုအဓိကထားဆောင်ရွက်ဖို့စင်ကာပူကိုတွားတာလို့အမေရိကန်သမ္မတအင်ဂျီရောကမနေ့တနင်္လာနေ့တုန်းက VOA ကိုအတည်ပြုထားပါတယ်။မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းနဲ့ထိပ်သီးဆွေးနွေးပွဲမတိုင်ခင်မှာတော့အမေရိကန်သမ္မတထရန့်ကဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေနဲ့လည်းတွေ့ဆုံဆွေးနွေးဖို့ရှိနေပါတယ်။
ကာဇာကမ်းမြောင်ဒေသကစစ်သွေးကြွားတွေရှိမဲ့နေရာကိုအစ္စရေးလေတပ်ကဒီကနေ့မှလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။ဒါဟာစစ်သွေးကြွားအုပ်စုကအစ္စရေးတောင်ပိုင်းနေရာအတော်များများကိုလက်နက်ကြီးမော်တာ25လုံးနဲ့ပစ်ကတ်တိုက်ခိုက်ခဲ့ပြီးနောက်ပြုလုပ်တဲ့ထိုးစစ်ဖြစ်တယ်လို့အစ္စရေးစစ်တပ်ကပြောပါတယ်။စစ်သွေးကြွားတွေပစ်ခတ်လိုက်တဲ့မော်တာထိပ်ဖူးအများစုကိုအစ္စရေးရဲ့ Iron Dome မစ်ဆိုင်းကာကွယ်ရေးစနစ်ကကြားပြတ်ဟန်တားနိုင်ခဲ့ပြီးတခြားမော်တာကြီးတွေကတော့လူသူမရှိတဲ့နေရာတွေမှာကြားရောက်ပောက်ကွဲခဲ့တယ်လို့အစ္စရေးစစ်တပ်ကကြေညာချက်ထုတ်ပြန်ပါတယ်။တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာရသူတော့မရှိပါဘူး။အစ္စရေးဘက်ကတားမြစ်ထားတာကိုထိုးဖောက်ဆန္ဒပြနိုင်ဖို့အတွက်ပါလက်စတိုင်းအရေးလှုပ်ရှားသူအုပ်စုတစုကဂါဇာကနေဒီကနေ့လေတွေနဲ့ထွက်ခွာသွားပါတယ်။အစ္စရေးစစ်တပ်ကတော့ပြည်သူတွေအနေနဲ့ကမ်းခြေကနေဘယ်အတိုင်းအတာထိသာသွားလာခွင့်ရှိတယ်ဆိုပြီးတားမြစ်ထားပါတယ်။အစ္စရေးနိုင်ငံကို1948ခုနှစ်မှာထူထောင်စဉ်မှာပါလက်စတိုင်းနယ်မြေကိုသိမ်းယူခဲ့တာကြောင့်အဲ့ဒီနေရက်ကနေထွက်ပြေးသွားကြသူတွေဒါမှမဟုတ်အတင်းကျပ်မောင်းထုတ်ခံရတဲ့ပါလက်စတိုင်းတွေကသူတို့နေရရင်ပြန်နိုင်ရေးတောင်းဆိုဆန္ဒပြနေတဲ့နေဆက်ဒေသမှာပြီးခဲ့တဲ့2လလောက်ကစလို့တင်းမာမှုတွေတိုးလာပါတယ်
။အမေရိကန်တို့စစ်ကူပေးထားတဲ့အာဖဂန်အထုတပ်ဖွဲ့တွေကနန်ဂါဟာပြည်နယ်အရှေ့ပိုင်းမှာအရက်သား9ဦးကိုတပ်ဖြတ်ပြီး10ဦးဒဏ်ရာရစေခဲ့တယ်လို့ဆွဆွဲခံထားပါတယ်။ဒီလူတွေကိုအစ္စလာမ်ရဲ့စစ်သွေးကြွတွေနဲ့မှားယွင်းခဲ့တဲ့အနေအထားလည်းရှိပါတယ်။မတိမငြိမ်ဖြစ်နေတဲ့ချပါဟာအရက်မှာညပိုင်းတိုက်ခိုက်မှုအတွင်သေဆုံးသူအများစုကအာဖဂန်အထက်လွှတ်တော်ဥက္ကဋ္ဌရဲ့မိသားစုဝင်တွေဖြစ်တယ်လို့လည်းပြည်နယ်အစိုးရပြောခွင့်ရက VOA ကိုဒီကနေ့ပြောပါတယ်။ဒေသဆိုင်ရာရဲမှုနဲ့သူ့ရဲ့လက်နက်ကိုင်အဆောင်နှဦးလည်းသေဆုံးခဲ့တယ်လို့အတူလာခိုဂျာနီကပြောပါတယ်။ပြည်နယ်ဆိုင်ရာလုံခြုံရေးအဖွဲ့တွေနဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲ အာဖဂန်အထူးတပ်ဖွဲ့ကမနေ့တနင်္လာနေ့ညကစစ်စင်ရေးလှုပ်ရတဲ့အကြောင်းရင်းကိုစုံစမ်းစစ်ဆေးနေတဲ့အကြောင်းလည်းပြောပါတယ်။လူတွေတေဆုံးခဲ့ရတဲ့တိုက်ခိုက်မှုနဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးဖို့အစစ်မြင့်ကိုယ်စားလှယ်အဖွဲ့ကိုဆေးလွတ်ထားတယ်လို့အာဖဂန်အစိုးရဘက်ကပြောဆိုထားပြီးမယ်လို့အာဖဂန်ဆိုင်ရာအမေရိကန်တပ်ဖွဲ့တွေဘက်ကတော့ဗာမှတ်ချက်မှမပေးထားပါဘူးရှင
်။အမေရိကန်ပြည်ထောင်စုနိုင်ငံတော်တရားရုံးမှာလေးလံနေတဲ့တရားသူကြီးတဦးနေရာမှာအသက်49နှစ်အရွယ် Conservative တရားသူကြီး Neil Gorsuch ကိုတရားရုံးချုပ်တရားသူကြီးဖြစ်ခန့်အပ်လိုက်ပြီးနောက်ဇွန်လမကုန်ခင်နိုင်ငံတော်တရားရုံးကဆုံးဖြတ်ချက်ချရမယ့်အမှုတွေကတန်းစီနေပါတယ်အဓိကဆုံးဖြတ်ချက်ပေးရမယ့်အမှုတွေထဲမှာလိင်တူချစ်သူများအခွင့်အရေးကိစ္စကအစတရေသားဖျက်ချမှုသမ္မတဒေါ်နယ်ထရမ့်ရဲ့ခီးသွွာလာခွင့်တာမြင့်မိတ်ပါတီတစ်ခုအသာစီးရနိုင်ဖို့မဲဆန္ဒနယ်မြေတတ်မှတ်မှုတွေနဲ့အလို့သမားတမကအရေးတွေအထိပါဝင်နေပါတယ်ကိုလိုရာဒိုပြည်နယ်ကအမှုမှာတော့ကိမ်းဘုတ်ဆိုင်ရှင်တူကပြည်နယ်ဥပဒေကိုဆန့်ကျင်ပြီးလိင်လူချင်းလက်ထပ်မဲ့ဇုံတွဲအတွက်လက်ထပ်အထိမ်းမှတ်ဂိတ်လုပ်ပေးဖို့ညှင်းဆုပ်ခဲ့တဲ့အမှုဟာထင်ရှားပါတယ်ကယ်လီဖိုးနီးယားပြည်နယ်မှာဆိုရင်လည်းဘာသာရေးနဲ့လူမှုရေးအဖွဲ့အစည်းတွေကကိုယ်ဝန်ဖျက်ချလိုသူတွေတရေတာတားမြစ်လိုသူတွေကိုအခမဲ့ဒါမှမဟုတ်ဈေးတက်တက်တာနဲ့လုပ်ပေးနေပါတယ်ဆိုတဲ့ဆိုင်းဖို့တရားဝင်ချိတ်ခွင့်ရမရစတဲ့အမှုမျိုးတွေကိုနိုင်ငံတော်တရားရုံးကဆုံးဖြတ်ချက်ချပေးရမှာဖြစ်ပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီအထိလိုင်းဒိုမီတာ70 kHz 1068ညလိုင်းဒိုမီတာ19 kHz 15565နဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာဝိုင်းစီစဉ်ရဲ့အင်ကာနစ်ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်နေရတာဖြစ်ပါတယ်ရခိုင်ပြည်နယ်ကမ်းရိုးတန်းဒေသကိုဒီညပိုင်းမှာမုန်တိုင်းဝင်ရောက်တိုက်ခတ်မယ်လို့ခန့်မှန်းထားပြီးအနီးရောင်အဆင့်ရေပေါ်အခြေအနေသတ်မှတ်ပြီးမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထားပါတယ်။မန်အောင်စစ်တွင်နဲ့၆ဖြူမြို့တို့အနီးပင်လယ်ပြင်ကိုဗဟိုပြုရွေရှားလာနေတဲ့မုန်တိုင်းကတနအီကို၄တိုင်နှုန်း55မိုင်ကနေ83မိုင်ကြားတိုက်ခတ်နှုန်းရှိတဲ့ဆိုက်ကလုန်းမုန်တိုင်းအဆင့်ရောက်နေပြီလို့မိုးလေဝသပညာရှင်ဦးထွန်းလွင်ကလည်းသတိပေးထားပါတယ်။ဘင်္ဂလားပင်လယ်အော်မှာဖြစ်ပေါ်နေတဲ့မုန်တိုင်းကတနအီကို၄တိုင်နှုန်း55မိုင်ကနေမိုင်50ကျားနှုန်းနဲ့ကုန်းတွင်းပိုင်းကိုဝင်ရောက်လာမယ်လို့မိုးစလရဲ့နေခင်းပိုင်းကခန့်မှန်းချက်မှာတော့ဖော်ပြထားပါတယ်။ဒါပေမဲ့ဒီထက်၄တိုင်နှုန်းပြင်းထန်လာပြီးစိုက်ကလုန်းမုန်တိုင်းအဆင့်ဖြစ်လာပြီးဆိုပြီးမိုးစလပညာရှင်ဦးထွန်းလွင်ကခန့်မှန်းထားတာဖြစ်ပါတယ်။မုန်တိုင်းဖြတ်ကျော်စင်မှာတော့ရခိုင်ကမ်းရိုးတန်းဒေသတွေဖြစ်တဲ့မန်အောင်ချောက်ဖြူနဲ့စစ်တွေမြို့တို့ရဲ့ကမ်းခြေတွေမှာမုန်တိုင်းတီရေ၃ပေအထိမြင့်တက်လာနိုင်တယ်လို့လဲမိုးလေဝသနဲ့ဇလဗေဒဦးစီးဌာနကသတိပေးထားပါတယ်ရှင
်။ရုရှားရဲ့အန်ဒီကိုဟန်တားနိုင်မှုအတွက်ပိုလန်နိုင်ငံမှာအမေရိကန်အမြဲတမ်းစစ်စခန်းတစ်ခုတည်ထောင်ပေးဖို့ပိုလန်နိုင်ငံကအမေရိကန်အစိုးရတာဝန်ရှိသူတွေကိုမြစ်တာရက်ခံထားပါတယ်။မကြာသေးမီကဝါရှင်တန်ဒီစီမှာတွေ့ဆုံပွဲအတွင်းထောင်ချီတဲ့အမေရိကန်တပ်သားတွေပါဝင်တဲ့အမြဲတမ်းစစ်စခန်းတစ်ခုပိုလန်မှာခြားထားပေးဖို့ဆွေးနွေးခဲ့တယ်လို့ပိုလန်ကာကွယ်ရေးဝန်ကြီးမာရီယပ်စ်ကမနေ့တုန်းကပြောပါရတယ်။2014ခုနှစ်တုန်းကခရိုင်းမီးယားကျွန်းဆယ်ကိုရုရှားတို့ဝင်ရောက်သိမ်းပိုက်ခဲ့ပြီးနောက်ဒေသရင်းလုံခြုံရေးအတွက်စိုးရိမ်နေတဲ့ပိုလန်နိုင်ငံကဒီစိုးရိမ်မှုတွေတိုးလာနေတာဖြစ်ပါတယ်။အမေရိကန်စစ်စခန်းတစ်ခုတည်ထောင်မယ်ဆိုရင်ပိုလန်အနေနဲ့ဒေါ်လာ1ဘီလီယံထည့်ဝင်ပေးမယ်လို့အမေရိကန်လွှတ်တော်နဲ့နိုင်ငံရေးသမားတွေစီကိုပေးပို့တဲ့အကြံပြုချက်မှာဖော်ပြထားပါရတယ်။ရုရှားသမ္မတပူတင်ရဲ့ပြောခွင့်ရဒီမီထရီပက်စကော့ကတော့ရုရှားနိုင်ငံရဲ့အိမ်နီးချင်းဒေသတွေမှာအနောက်နိုင်ငံစစ်တပ်တွေတိုးချမယ်ဆိုရင်ဒေသတည်ငြိမ်ရေးနဲ့လုံခြုံရေးကိုအကျိုးပြုစေမှာမဟုတ်ဘူးလို့ကန့်ကွက်ပါတယ်
။ပြင်သစ်နိုင်ငံမှာတရားမဝင်နေထိုင်တဲ့မာလီနိုင်ငံသားရွှေပြောင်းတဦးကမြို့တော်ပါရီကလေးတပ်တိုက်ပုတ်ကူတွေ့တက်ပြီးဝရန်ဒါမှာတွဲလောင်းဖြစ်နေတဲ့ယောက်ျားလေးတဦးကိုကယ်တင်ခဲ့ပြီးတဲ့နောက်မှာတော့အ мян ဆုံးနိုင်ငံသားဖြစ်လာဖို့ရှိနေပါတယ်။ဗီဒီယိုထဲမှာတော့အသက်22နှစ်အရွယ်မာမိုဒူဂက်စမာကဝရန်ဒါတစ်ခုကနေတစ်ခုကိုကူးပြီးလေးတပ်တိုက်ပုတ်ကိုတက်သွားတာပါစရုထထက်ရဲ့တစ်ဖက်ဝရန်ဒါကအမျိုးသားတအုပ်ကလည်းဝရန်ဒါမှာတွဲလောင်းဖြစ်နေတဲ့ကလေးကိုဆွဲခေါ်နိုင်ဖို့ကြိုးစားခဲ့ပါတယ်မာမိုဒူဂက်စမာကိုပြင်သစ်သမ္မတအီမာနျူအယ်မာခရွန်ကမနေ့တနင်္လာနေ့တုန်းကအလေးစီနန်းတော်မှာဂျေဇုတင်ကြောင်းပြောဆိုခဲ့တယ်လို့သူဟာအတူယူတိုက်သူတအုပ်ဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်ပြင်သစ်သမ္မတကသူ့ကိုရဲစွမ်းတတိရှင်စုချီးမြှင့်ခဲ့ပြီးပြင်သစ်နိုင်ငံသားအဖြစ်နောက်မိသားဌာနမှာအလုပ်လုပ်ဖို့ကမ်းလှမ်းခဲ့ပါတယ်။ သူကိုဖျားသခင်ကကောင်းကြီးပေးတယ်လို့တခြားရွှေပြောင်းဝင်ရောက်လာသူတွေလည်းလာသူဖြစ်ပါစေကြောင်းဆုတောင်းတယ်လို့ Gasma က VOA ကိုပြောပါတယ်ပြင်သစ်သမ္မတ Macron ကတော့အခု Gasma ရဲ့တတိရှိရှိဆောင်ရွက်မှုကိုစုချတာနဲ့ရွှေပြောင်းဝင်ရောက်မှုကိုတင်းကျပ်မှုကမတူဘူးလို့ပြောဆိုပြီးပြင်သစ်နိုင်ငံရဲ့တင်းကျပ်တဲ့လူဝင်မှုကြီးကြပ်ရေးဥပဒေအပေါ်သူ့ရဲ့ထောက်ခံမှုကိုကာကွယ်ပြောဆိုထားပါတယ်
Starbucks Coffee ဇိုင်တစ်ခုမှာပြီးခဲ့တဲ့ AB လာတဲ့လူမင်းနှုတ်ဦးကိုဝန်ထမ်းတွေကလူမျိုးရေးခွဲခြားဆက်ဆံတယ်ဆိုပြီးဝေဖန်ကန့်ကွက်မှုတွေထွက်ပေါ်ခဲ့ပြီးနောက်ဝန်ထမ်းတွေကိုခွဲခြားမှုမရှိတဲ့ဆက်ဆံနည်းဆိုင်ရာပညာပေးသင်တန်းတွေပို့ချဖို့နိုင်ငံတကာမှာရှိတဲ့ Starbucks ဆိုင်8000ကိုဒီကနေ့နေ့လယ်ပိုင်းကစလို့ခေတ္တပိတ်ထားလိုက်ပြီးဖြစ်ပါတယ် Philadelphia ပြည်နယ်မှာရှိတဲ့ Starbucks Coffee ဆိုင်မှာဖြစ်ခဲ့တာပါ Direct from Washington
The Voice of Americaမတ်တင်ထိုင်တဲ့ကိုညဝဲအောင်တို့ကသတင်းလေးကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အခုထုံးကနေတဲ့ချိန်မှာပဲပိုအားကောင်းလာတဲ့မုန်တိုင်းငယ်အကြောင်းကိုပြောပြပေးကြပါမယ်ဘင်္ဂလားပြည်နယ်အောက်မှာဖြစ်နေတဲ့မုန်တိုင်းငယ်ဟာပိုမိုအားကောင်းတဲ့ဆိုင်ကလုန်းမုန်တိုင်းအဆင့်ကိုရောက်လာပြီးတော့နောက်နာရီပိုင်းအတွင်းမှာပဲပင်လယ်အောက်မှာနောက်နာရီပိုင်းအတွင်းမှာပဲဒီခိုင်ကမ်းရိုးတန်းကိုဝင်ရောက်လာတော့မှာဖြစ်ပါတယ်မုန်တိုင်းအနေနဲ့ကြောင်ရခိုင်ကမ်းရိုးတန်းဒေသကိုအနည်းအောင်အရေးပေါ်ခြေနေဖြစ်မိုးလေဝသနဲ့ဇလားဗေဒဦးစီးဌာနကလည်းသတ်မှတ်ကြေညာထားပါတယ်စုံစမ်းမေးမြန်းထားတဲ့ view မြန်မာပဲသတင်းတော့ကိုကောင်းဆိုင်ဟင်ကသတင်းပေးပို့ထားပါတယ
်ဘင်္ဂလားပင်လယ်အော်အရှိအလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာအရှိအမြောက်ဘက်ကိုရွေ့ရှားပြီးတော့မုန်တိုင်းဘဟုဟာရခိုင်ပြည်နယ်စစ်တွေနဲ့ကြောက်ဖြူကြားရခိုင်ကမ်းရိုးတန်းကိုနာရီပိုင်းအတွင်းဝင်ရောက်လာမယ်လို့ခန့်မှန်းထားပါတယ်မုံတိုင်းဟာခရိုးတန်းကိုဝင်လာရင်တနာရီ45မိုင်နဲ့မိုင်50ကြားလေတိုက်နှုံနဲ့ဝင်ရောက်လာမယ်လို့မူလခမန်းထားပေမဲ့ပုံမအားကောင်းလာပြီးဆိုက်ကလုန်းမုံတိုင်းအသွင်ဖြစ်လာနိုင်တယ်လို့မိုးလေဝသပညာရှင်ဦးထွန်းလွင်ကသတိပေးထားပါဗျ။အဲ
နည်းနည်းပူအားကောင်းနေတယ်ဗျာဆိုက်ကလုန်းမုံတိုင်းအဆင့်တောင်ရောက်နေပြီချင်တာပဲ။နော်ဒါအယူကနည်းနည်းတက်တာပါ55 60ပေါ့ဗျာအဲ့လောက်တော့တက်တော့မဟုတ်ဘူးနော်။ဒီနေ့နောက်ပိုင်းနဲ့ည9နာရီပဲ7နာရီနောက်ပိုင်းအကြားထဲမှာပေါ့ဒီချိန်ဝင်လာပဲလေတာနော်။
စကိုင်းပြည်နယ်ကြောက်ဖီမျိုးနယ်မှာတော့မင်းညက်ကစတင်လို့လေတွေတိုက်ပြီးမိုးအားကောင်းနေတယ်လို့ဒေသခံကိုအောင်စိုးသိန်းကပြောပါတယ်။အဲ
ဒီနေ့မနက်ကမှဒီနေ့မနက်ဘုမနေ့မနေ့ညမနေ့မနေ့ညလောက်ကတိုက်တာပေါ့မင်းညခုနှစ်နဲ့တနင်္လာလောက်ကနေတူတယ်။ညကလေးကတိုက်တာ။အခုကျတော့ဒီမနက်ပိုင်းကတော့တိတ်မတိုက်ဘူးအခုလောလောဆယ်ကတော့နည်းနည်းတိုက်နေတယ်။အ
ဲ့ဒီမိုးတိုင်းငယ်ရဲ့အချိန်ကြောင်လာမယ့်34ရက်နေ့အထိကြံတဲ့တိုက်တဲ့ပြည်နယ်ဒေသတွေမှာမိုးကြီးနိုင်ပြီးတမောဒိတာတွေမှာမြေပြုံမှုဘေးအန္တရာယ်တွေဖြစ်လာနိုင်တယ်လို့မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာကျော်မိုးဦးကသတိပေးထားပါဗျ။အဲ
ကျန်တဲ့ပြည်နယ်တိုင်းတွေမှာတော့ဒီမိုးကြီးမဲ့ဥစ္စာလေးတွေရှိတယ်ပေါ့။နောက်ပြီးတော့ဒီမုန်တိုင်းဒီကမ်းဖြတ်ပြီးသွားရင်တော့သူအားရရောက်သွားမယ်။ဒါပေမဲ့ဒီဟောပေါ့နော်ဒီပြည်နယ်ဆဲအနေနဲ့သူကခုံထဲထဲမှာဆက်ပြီးရွေးနေတဲ့အနေအထားရှိတဲ့ကြောင့်လို့ဒီမကွေးတိုင်းမန္တလေးတိုင်းဒေသကြီးတို့နောက်ဆရာနိုင်ဒေသကြီးတို့သူတို့မှာတော့ဒီမြန်မာနိုင်ငံကလေးတွေရှိနေတယ်ပေါ့နော်နောက်တစ်ခုကတော့ဒီမိုးသီးဆန်းရွာတဲ့အတွက်ကြောင့်လို့ဒီအထိကတော့ကျွန်တော်တို့အမိုးကြီးမဲ့အနေအထားရှိတဲ့အတွက်ကြောင့်လို့တောင်ပေါင်းတောင်နှံရှိတဲ့ဒေသတွေမှာဆိုရင်တော့ဒီ landslide ပေါ့နော်ညီပြုံးပြေးရနေတယ်ရှိနေတယ်နောက်တစ်ခုကတော့ဒီဒီတောင်ညာချောင်းတွေပေါ့နော်တောင်ညာချောင်းတွေစီးစင်းတဲ့ဒေသတွေတင်တောင်ညာချောင်းဒီတွေစီးစင်းနိုင်တဲ့အနေအထားမျိုးတွေရှိတယ်နောက်တစ်ခုကမြေပြေးကမ်းမီနာတွေမှာဆိုရင်တော့ဟုတ်ကဲ့ရုပ်ရည်ရည်ပြည့်ရှံမှုတွေဖြစ်ပေါ်နိုင်တဲ့အနေအထားတွေရှိပါတယ်ဟုတ်ကဲ့
မိုးတက်လီပြင်းကြတဲ့အချိန်မှာတော့ပင်လယ်ရေလိုင်းဟာဆိုရင်10ဘီကနေ15ဘီလောက်အထိရှိလာနိုင်တယ်လို့လည်းမိုးလေဝသဦးစီးဌာနကသတိပေးထားတာပါဒီကနေ့မနက်ပိုင်းမှာတော့ရန်ကုန်တိုင်းဒေသကြီးအတွင်းကမြို့နယ်အချို့မှာမိုးဟွာကောင်းပြီးလေပြင်းမုန်တိုင်းတက်ခဲ့သွားခဲ့ပါသေးတယ
်ကောင်းဆိုင်ဟင်းသတင်းပေးပို့ထားတာဖြစ်ပါတယ်တစ်ဆက်တည်းမှာပဲဒီမုန်တိုင်းအတွက်ကြိုတင်ပြင်ဆင်မှုတွေဘယ်လောက်လုပ်ထားသလဲဆိုတာကိုကြည့်အောင်ပါအနည်းအောင်အဆင့်သတ်မှတ်လိုက်ပြီးဖြစ်တဲ့ဒီမုန်တိုင်းဝင်ရောက်တိုက်ခိုက်နိုင်ခြေရှိတဲ့လမ်းကြောင်းကနေပြီးတော့ပြည်နယ်တိုင်းတွေမှာတော့အရေးပေါ်ကူညီကယ်ဆယ်ရေးနဲ့လိုအပ်တဲ့ဆေးဝါးကုသမှုတွေပေးနိုင်ဖို့ဆေးရုံဆေးကန်ယာယီကယ်ဆယ်ရေးစခန်းတွေထားရှိပြီးတော့အရေးပေါ်ပြင်ဆင်ထားတယ်လို့ပြည်သူ့ကျန်းမာရေးဦးစီးဌာနက VOA ကိုပြောပါရယ်မုန်တိုင်းဝင်ရောက်ချိန်မှာကြိုတင်ပြင်ဆင်တင်တာတွေရှောင်ရှားတင်တာတွေကိုလည်းတဘာဝဘေးရန်နေတဲ့စီမံခန့်ခွဲဦးစီးဌာနကအချိန်နဲ့တပြေးညီသတိပေးနေတယ်လို့မူလီဝတာနဲ့ဆလာဗီတာညွှန်ကြားရေးဦးစီးဌာနကမုန်တိုင်းဖြစ်ပေါ်နေတဲ့အခြေအနေစစ်စစ်ကိုလည်းထုံးလင်းပေးနေပါတယ်။မုံတိုင်းသတင်းတွေကိုလည်းစင်ဆက်မပြတ်နားထောင်ကြဖို့နဲ့ဒေသခံတွေမုံတိုင်းသတိရှိကြဖို့ကိုလွှတ်တော်ကိုယ်စားလှယ်တွေကသတိပေးထားကြပါတယ်။ပြည်စုံကိုတော့မတ်စုဝင်ကတင်ဆက်ထားပါရဲ့ရှင်။ ဟုတ်ပါတယ်ဘင်္ဂလားပင်လယ်ော်အရှေ့အလယ်ပိုင်းမှာဖြစ်ပေါ်နေတဲ့မုန်တိုင်းငယ်ဟာမြန်မာနိုင်ငံရခိုင်ကမ်းရိုးတန်းဒေသကိုဖြတ်ကျော်ဝင်ရောက်နိုင်ကြောင်းခန့်မှန်းရလို့အနီရောင်ရေးပေါ်အခြေအနေအဖြစ်မိုးလေဝသနဲ့ဇလဗေဒညွှန်ကြားမှုဦးစီးဌာနကသတ်မှတ်လိုက်ပြီးဖြစ်ပါတယ်ပထမဆုံးကုန်းတွင်းပိုင်းကိုဝင်တိုက်တဲ့အခါမှာတော့စစ်တွေမြို့နယ်ကြောက်ဖြူမြို့ကိုဖြတ်ကျော်ဝင်ရောက်တိုက်ခတ်မှာဖြစ်ပြီးအမြင့်ဆုံးမိုင်45မိုင်ကနေမိုင်50အထိတိုက်ခတ်နိုင်ခြေရှိတယ်လို့မူလကကြေညာထားပေမဲ့အခုတော့ဒီထက်ပိုပြင်းထန်တဲ့ဆိုက်ကလုန်းမုန်တိုင်းအဆင့်ရောက်သွားပြီလို့သိရပါတယ်အခုလိုမုံတိုင်းပထမဦးဆုံးဝင်ရောက်တိုက်ခိုက်လာမဲ့ရခိုင်ပြည်နယ်ကြောက်ဖြူစစ်တွေနဲ့တခြားမြို့တွေမှာတော့မုံတိုင်းရေးပေါ်ကူညီကယ်ဆယ်ရေးဆောင်ရွက်ပေးဖို့အရေးပေါ်စေဝါကူတာမှုတွေပေးနိုင်မှုစေယုံစေကန်းတွေနဲ့ယာယီကယ်ဆယ်ရေးစခန်းတွေကိုအရေးပေါ်ညွှန်ကြားချက်တွေထုတ်ပြန်ထားတယ်လို့ကျန်းမာရေးဝန်ကြီးဌာနပြည်သူ့ကျန်းမာရေးဦးစီးဌာနရဲ့ဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတန်းထွန်းအောင်က VOA မြန်မာပိုင်းကိုပြောပါတယ်
ကျွန်တော်ကတော့အဓိကတော့အခုမုံတိုင်းရခိုင်ပြည်နယ်ကြောက်ဖြူမအောင်မြေပေါ်အဲ့ဒီဘော်ရခိုင်ပြည်နယ်ကတော့အချမ်းတိုင်းနဲ့ပြည်နယ်တွေလည်းညောကြောထုတ်ထားပါတယ်။မင်းကတော့ဖြတ်တော့ဖြတ်နေပြီပေါ့။အဲ့တော့ကျွန်တော်တို့ကကြိုတင်ပြီးတော့ပြင်ဆင်ထားတယ်။အစတည်းကစေဝါစုဆောင်မှုလိုအပ်တဲ့နှွေးတဲ့ဟိုပေါ်အေးမြောင်ကြိုတင်ပြင်ဆင်မှုလိုအပ်တဲ့ဟိုပေါ်ဒီစေဝါကအစနဘဘေးကင်းရမှာနေဖို့လေရေရေဝင်မဆိုတဲ့ရေအားဆင်ကုဆက်ရကျွန်တော်တို့ကတော့ကြိုတင်ပြီးတော့ပို့တော်ပြီးသားပါ။ပို့တော်ပြီးသား။နောက်ပြီးတော့ဆေးဦးစေကံရလူနာတွေပါလေ။ကျွန်တော်တို့အစွာတွေပေါ့။ဒီရွှေပြောင်းမှုစီစဉ်ထားပြီးသားဖြစ်ပါတယ်။
မုံတိုင်းဘေးအန္တရာယ်အတွေ့အကြုံရှိပြီးသားကြောက်ပြူဒေသခံတွေအနေနဲ့သက်ဆိုင်ရာကထုတ်ပြန်နေတဲ့မုံတိုင်းသတင်းသတိပေးကြေညာချက်တွေကိုစင်စမ်းမပြတ်နားဆင်နေကြပြီးတော့ချုပ်တင်ပြင်ဆင်ထားတင်တာတွေကိုအရေးပေါ်ဆောင်ရွက်ထားဖို့ရခိုင်ပြည်နယ်ကြောက်ဖြူမြို့နယ်ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဥပရှင်ကတိုက်တွန်းပါတယ်
။ဒီကြောက်ဖြူနယ်စစ်တေကြကမုံဒီမုံတိုင်းနဲ့ပတ်သက်လို့တော့ဒေသခံတွေကိုပြောဖို့လိုအပ်တာကတော့အဓိကမိုးလေဝသဌာနနဲ့ဇလဗေဒဦးစီးဌာနကကြေညာကြတာကတော့မုံတိုင်းဟာ50ငါမိုင်နဲ့မိုင်50လုံးလောက်ပဲတိုက်မယ်ဆိုပြီးတော့အတင်းထွက်နေတဲ့ကြောင့်ဒီတပ်ခံတွေကဒါတော့ဒီလေနောက်ဆိုလို့ရှိရင်သူတို့ကဖြည့်ရဖြည့်စင်အချိန်ကနည်းနည်းလေးပဲပူရဲလို့မှတ်ကြလိမ့်မယ်အဲ့ဒါကြောင့်ဒီဖြည့်ရဖြည့်စင်တဲ့နည်းနည်းလေးပူရဲဆိုရဟာယူနေပေါ်ပေါ်ရော့ရော့မနေပဲနဲ့ဘုံတိုင်းဟာဘုံတိုင်းပဲဆိုပြီးတော့ကိုယ့်ဘက်ကလိုအပ်ချက်တွေကိုဘုံတိုင်းကြီးတစ်ခုကြားရောက်လာပြီးတကယ်တို့ကြိုတင်ပြီးတော့ပြင်ဆင်ထားဖို့လိုတယ်တတိဝိရိယရှိဖို့လိုတယ်ဒီကလေးကြရင်လည်းဒီနေ့တည်းမှာဘုံတိုင်းအားနည်းနေပြီပဲကိုယ့်ဘောဖြတ်တဲ့အခါဒီကဲပူပြီးတော့အားပြင်းလာတဲ့ရှိတတ်တယ်လေအဲ့ဒါကြောင့်တတိဝိရိယရှိကြဖို့တော့အင်မတန်ကြီးကြည့်ရဆရာလေးတစ်ချက်အတိပေးနေတာပေါ့
ဒါအပြင်ဘုံတိုင်းစတင်ဓာတ်ရိုက်တိုက်ခတ်မဲ့ကြောက်ဖြူမျိုးနဲ့စစ်တွေမျိုးနောက်တခြားမျိုးတွေမှာတက်ဆိုင်ရာတွေဘက်ကအရေးပေါ်ကူညီကယ်ဆယ်ရေးတွေဆောင်ရွက်ထားတယ်လို့ဒေသခံနဲ့ကူညီကယ်ဆယ်ရေးအဖွဲ့တွေဘက်ကလည်းအရေးပေါ်ပူးပေါင်းဆောင်ရွက်တင်တာတွေကိုသတိနဲ့ဆောင်ရွက်ကြဖို့ကြောက်ဖြူလွတ်တော်ကိုယ်စားလှယ်ကတိုက်တွန်းပါတယ
်တကယ်လို့ဖြစ်လာလို့ရှိရင်အဲ့လိုစီစဉ်ထားတာတော့ရှိပါလိမ့်မယ်ဒါပေမဲ့ဒီဒေသခံဒီပေါ်မှာစီမံခန့်ခွဲရတဲ့အုပ်ချုပ်ရေးအဖွဲ့ကြီးအခုတစ်ပြေးအာဏာပိုင်ကြီးအနေနဲ့ဘုံတိုင်းကြီးရဲ့ငယ်ရဲ့လေးတိုက်နှုတ်များရဲ့ငယ်ရဲ့ရွှေရဲ့ပေါ်မှာမိုးလေဝသတည်င်းလောက်နဲ့သူတို့ချိန်ဆပြီးတော့လုပ်ပိုင်ဖို့တဲ့တဘာဝပြည်အန်တဲ့တခုကြားရောက်လာပြီဆိုလို့ရှိရင်ဘယ်လိုအကူအညီပေးရမလဲရွှေဟာဒီကကြိုပြီးတော့လောက်ထားဖို့လိုတယ်ဒီအန်တဲ့မကြောက်ခင်တဲ့ဒီဒီအန်တဲ့ကြောက်ရလို့ရှိရင်ယူတင်ပြီးတော့ဒီတခါလေးကလောက်ဆောင်ခရမယ်ဟာကိုလည်းပြီးတော့ပေါ်ပေါ်ရော်ရော်မနေဖို့အလေးနဲ့ထားပြီးတော့ဒီသူတွေနူးနူးကြောက်ရရှိဖို့ရှာကိုလည်းဒီတခါအနာပါရဖွဲ့စည်းတွေနဲ့ရေရာအတိတ်ပြီးဖို့တော့လိုအပ်တာပေါ့လေ
မကြခင်တိုက်ခတ်လာတော့မယ်ဆိုက်ကလုန်းမုန်တိုင်းရဲ့အန္တရာယ်ကိုကြိုတင်ကာကွယ်တဲ့အနေနဲ့သဘာဝဘေးအန္တရာယ်စီမံခန့်ခွဲမှုဦးစီးဌာနဘက်ကလည်းမုန်တိုင်းဖြစ်ပေါ်နေတဲ့အချိန်မုန်တိုင်းတိုက်နေတဲ့အချိန်နောက်မုန်တိုင်းတိုက်ခတ်အပြီးဆောင်ရွက်ရမယ်မုန်တိုင်းသတိပေးပညာပေးကြေညာချက်တွေကိုအချိန်နဲ့တပြေးညီဇက်တိုက်ထုတ်ပြန်နေတယ်လို့မြန်မာနိုင်ငံမိသက်တပ်ဖွဲ့အနေနဲ့လည်းမုန်တိုင်းဖြတ်တန်းသွားနိုင်တဲ့လမ်းကြောင်းတွေမှာရှိတဲ့တိုင်းဒေသကြီးပြည်နယ်ခရိုင်နဲ့မြို့နယ်ကမိသက်စခန်းတွေမှာရှာဖွေကူညီကယ်ဆယ်ရေးတပ်ဖွဲ့ဝင်တွေကိုအရေးပေါ်စုဖွဲ့ပြင်ဆင်ထားရှိနေတယ်ဆိုတာကိုလည်းတင်းနေဇက်တိုက်ထုတ်ပြန်နေပါတယ်ရှင
်မဆူမှုတင်ဆက်ပေးထားတာဖြစ်ပါတယ်သောတာရှင်များရှင်အခုတော့ဒီနေ့ညတိုင်းလေလိုက်စင်မှာဘာတွေဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်အောင်ပ
ါသောတာရှင်များရှင်မြန်မာနိုင်ငံမှာအမြင့်တွယ်နေတဲ့အကျင့်ပြတ်ချာစားမှုတွေကိုလက်ရှိအစိုးရလက်ထက်မှာအရှိန်မြင့်ဆောင်ရွက်လာတာတွေ့ရပါတယ်ဒါပေမဲ့လက်ရှိမှာစုံစမ်းအရေးယူခံရသူတွေကယာရုကြည့်တဲ့သူတွေဟာလက်ရှိအစိုးရကခန့်ထားတဲ့သူတွေများပါတယ်။အရင်အစိုးရအဆက်ဆက်လက်ထက်အတွင်းအကျင့်ပြတ်ချစားမှုနဲ့နာမည်ကြီးခဲ့သူတွေအခုချိန်ထိဘာကြောင့်အရေးယူမခံရသေးသလဲဆိုတော့တောတရှင်ရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါညဓာတ်ရည်လေးလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါရှင်။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့ကျမတို့စီကိုချုပ်တင်ဆက်သွယ်နိုင်ပါတယ်။ရုံးဖုန်းနံပါတ်ကတော့1-239-2382ငါးငါးငါးလေးဖြစ်ပြီးတော့အီးမေးလ်လိပ်စာကတော့ burmese@
voanews.com ဖြစ်ပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာကနေလည်းဆွေးနွေးလိုတဲ့အကြောင်းအရာတွေကိုရေးသားပေးပို့လို့ရပါတယ်။ပါဝင်ဆွေးနွေးကြဖို့တော်တာရှင်တွေအားလုံးကိုဖိတ်ခေါ်အပ်ပါတယ်ရှင်။တော်တာရှင်တွေနဲ့ဒီနေ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးတော့ပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုလည်းထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေလိုင်းစီစဉ်တွေကိုအပတ်စဉ်အင်္ဂါနေ့စနေညတိုင်းမှာတင်ဆက်ပေးနေကြဖြစ်ပါတယ်။ခုတစ်ခါမှတော့ဒီထိုင်းနိုင်ငံမှာမိဘမယ်မြန်မာကလေးငယ်တွေအများပြားရှိနေတဲ့တဲ့ကိုတင်ဆက်ပေးကြပါတယ်။ချင်းမာတခရိုင်နဲ့မြန်မာတွေအများစုနေထိုင်တဲ့နေရာတွေမှာစွန့်ပြင်ခံရတဲ့မိဘမယ်စွန့်ပြင်ခံကလေးဦးရေဟာအခုချိန်မှာဆိုရင်9000ကျော်လောက်ရှိနေပြီလို့စည်ရင်းပြုစုထားကြပါတယ်။တချို့မိဘမယ်ကလေးငယ်တွေထိုင်းနိုင်ငံသားဖြစ်နိုင်ဖို့အတွက်လည်းကြိုးစားပေးနေကြပါတယ်။အပြည့်စုံကိုတော့ထိုင်းချီဆိုင်ဗီဒီယိုမြန်မာပိုင်းသတင်းတောက်မင်းမာကသတင်းပေးပို့ထားပါတယ်ရှင်
။ထိုင်းနိုင်ငံမှာဆယ်စုနှစ်နှစ်ခုကျော်အတွင်းမှာရှေ့ပြောင်းအခြေချနေထိုင်နေတဲ့မြန်မာနိုင်ငံသားတွေကနေစွန့်ပစ်သွားကြတဲ့ကလေးတွေကအများစုဖြစ်ပါတယ်။ဒီကလေးတွေဟာချင်းမိုင်တက်ခရိုင်နဲ့တခြားမြန်မာအများစုတွေနေတဲ့နေရာတွေမှာစွန့်ပစ်ခံခဲ့ရတာကြောင့်အခုဆိုရင်ထိုင်းတနိုင်ငံလုံးမှာမိဘမဲနဲ့စွန့်ပစ်မြန်မာကလေးဦးရေ9000ကျော်လောက်စည်ရင်းပြုစုထားတာရှိတဲ့အကြောင်းထိုင်းရှင်းနေများကောင်စီကလေးတငယ်များအခွင့်အရေးရှေ့ပြောင်းလူသမားအခွင့်အရေးနဲ့နိုင်ငံမဲများအရေးဆက်ကော်မတီရဲ့ဥက္ကဋ္ဌနိုင်စုလဖုံကောင်းချက်တို့ကပြောဆိုခဲ့ပါတယ
်။ตอนนี้หมู่ที่2เรามีเด็กทั้งหมด170คนเรามีอาคารอยู่แล้วเพียง2หลัง
လက်ရှိမှာတော့နိုင်စုလဖုံကောင်းချက်ထုတ်ခမဲဆောက်မှာရှိတဲ့ Soft Foundation မှာဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ပြီးမိဘမဲ့ကလေးတွေကိုထိုင်းနိုင်ငံသားတွေဖြစ်ခွင့်ရဖို့အတွက်ကြိုးစားပေးနေပါတယ်။ထိုင်းနိုင်ငံမှာမွေးဖွားပြီး10နှစ်ခန့်နေထိုင်ပြီးထိုင်းကျောင်းတက်တဲ့ကလေးတွေဟာနိုင်ငံသားတောင်းဆိုခွင့်ရှိတယ်လို့လည်းသူကဆိုပါတယ်။အဲ့ဒီထဲမှာမြန်မာရှေ့ပြောင်းလူသမားတွေရဲ့ကလေးတွေလည်းအလားတူတောင်းဆိုနိုင်တဲ့အခွင့်အရေးရှိတယ်လို့ဆိုပါတယ်။ Soft Foundation မှာတော့မိဘမဲ့ကလေး190ကျော်လောက်နဲ့တခြားအခက်အခဲရှိတဲ့ကလေးတွေ၊ရောဂါဝေဒနာခံစားနေရတဲ့ကလေးတွေ၊လူကုန်ကူးခံရတဲ့ကလေးတွေ၊လိင်ပိုင်းဆိုင်ရာအနိုင်ကျင့်စော်ကားခံရတဲ့ကလေးတွေခိုလုံနေထိုင်နေကြပါတယ်။အလားတူမိဘမဲ့ကလေးတွေနဲ့စွန့်ပစ်ခံကလေးတွေကိုစောင့်ရှောက်မှုပေးနေတဲ့လူမှုအခြေပြုအဖွဲ့အစည်းတွေလည်းမဲဆောက်မြုပ်မှာရှိနေတာပါ။မြန်မာပြည်အများစုရှိတဲ့တက်ခရိုင်နဲ့ချင်းမိုင်ခရိုင်ထဲမှာတော့နေ့စဉ်ကလေးစွန့်ပစ်မှုတွေရှိနေပြီးကလေးတငယ်တွေဟာအရွယ်မရောက်ခင်မှာလုပ်ငန်းခွင်တွေထဲမှာရောက်နေကြရတာ၊ကလေးလှုပ်သားတွေဖြစ်နေကြရတာလေလွင့်ကလေးတွေအဖြစ်တောင်းရန်စားတော့နေကြရတာဒီလူကုန်ကူးမှုတွေနဲ့မွေးရဆေးဝါးတွေရဲ့သားကောင်တွေဖြစ်ရတဲ့ကလေးတွေလည်းရှိနေပါတယ်ဒီကလေးတွေကတချို့ဆိုရင်ထိုင်းနိုင်ငံမှာကြောင်းတက်နေတယ်ဆိုရင်လည်းကြောင်းကနေနေထိုင်ရက်တည်နိုင်ဖို့အတွက်ကနန်း73လုံးပါတဲ့အထောက်ထားလက်မှတ်တွေထုတ်ပေးပါတယ်လွန်ခဲ့တဲ့နှစ်တွေကထုတ်ပေးခဲ့တဲ့တချို့လက်မှတ်တွေကတော့အလဲတန်းတီအခမဲ့ပညာသင်ကြားခွင့်ရှိပြီးအခမဲ့ကျန်းမာရေးဆောက်ရှောက်မှုတွေလည်းရရှိပါတယ်ဒီနှစ်ပိုင်းတွေအတွင်းကလေးတွေအတွက်ထုတ်ပေးတဲ့လက်မှတ်တွေကတော့ပညာသင်ကြားခွင့်သာရပြီးအခမဲ့ကျန်းမာရေးဆောက်ရှောက်ခွင့်တွေတော့မရသေးပါဘူး။ဒါပေမဲ့ကလေးတငယ်အခွင့်အရေးဆောင်ရွက်နေတဲ့သူတွေကတော့အခမဲ့ကျန်းမာရေးဆောက်ရှောက်မှုရရှိအောင်ကြိုးစားလုပ်ဆောင်နေကြဆဲဖြစ်ပါတယ်။လက်ရှိအထောက်အထားလက်မှတ်ရရှိပြီးတက်သူတက်နေတဲ့ကလေးတူကတော့ထိုင်းနိုင်ငံကထုတ်ပေးခဲ့တဲ့လက်မှတ်ဟာပညာရေးကျန်းမာရေးလုံခြုံရေးအတွက်အာမခံချက်ရှိတဲ့အကြောင်းအခုလိုပြောပြပါတယ်။
အော်ကျွန်တော်ဒီကထိုင်းနိုင်ငံနဲ့ထုတ်ပြန်တဲ့စနစ်ခါတွေဟာကျွန်တော်အတွက်ကျိုးကျေးဇူးရှိလဲဆိုလို့ရှိရအထူးသဖြင့်ကျွန်တော်ရဲ့လူကြိုရေးပေါ့နော်တခြားနေရာနဲ့တနေရာသွားဖို့အတွက်လူကြိုရေးပူဇော်မလို့ဘူးနောက်ခုဆိုလို့ရှိပညာရေးဘက်မှာဆိုလို့ရှိလဲကျွန်တော်တက်တူတက်ရောက်ပြည်သားလူတွေဆိုလို့ရှိဒီစနစ်ခါရှိတဲ့သူဆိုလို့ရှိသူ့ရဲ့နိုင်ငံသားပေါ့တရားဝင်နိုင်ငံသားအဖြစ်နဲ့အဲတရားဝင်လျှောက်ထားလို့ရတယ်နောက်ခုဆိုလို့ရှိတခြားကျမ်းမာရေးဘက်မှာဆိုလို့ရှိကျွန်တော်ကအခမဲ့ဆေးဥစေကားမှာအစိုးရစေကားမှာအခမဲ့ကျွန်တော်စေကူတာခွေရသွားတာပေါ့နော်
လက်ရှိမှာတော့ကလေးတငယ်တွေရဲ့အခွင့်အရေးတွေပုံမရရှိစေဖို့အတွက်ထိုင်းလူခွင့်ရေးကော်မတီနဲ့တခြားကလေးတငယ်အခွင့်အရေးလှုပ်ရှားဆောင်ရွက်နေတဲ့ထိုင်းလူမှုအဖွဲ့အစည်းတွေကတော့အချိန်မြင့်လှုပ်ဆောင်နေကြပါတယ်ရှင်
။မိန်းမသတင်းပေးပို့ထားတာဖြစ်ပါတယ်။မြန်မာနိုင်ငံဆိုင်ရာသတင်းဆောင်မတွေတင်ဆက်ပေးမှာတော့အခုတစ်ခါမှအမေရိကန်နိုင်ငံရဲ့သတင်းတစ်ပုဒ်ကိုတင်ဆက်ပေးကြပါမယ်။မြောက်ကိုရီးယားကောင်ဆောင်ကင်ဂျုံအွန်းနဲ့တွေ့ဆုံဆွေးနွေးမဲ့အစည်းအဝေးစီစဉ်ကိုဖျက်သိမ်းဖို့ကြာတာပင်နေတုန်းကအမေရိကန်သမ္မတဒေါ်နယ်ထရမ့်ကဆုံးဖြတ်ခဲ့ပေမဲ့လည်းတနိုင်ငံဆက်ဆံရေးတိုးတက်လာမယ်ဆိုရင်တော့အနာဂတ်မှာတွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်ဆိုပြီးတော့လည်းပြောဆိုပြန်ပါတယ်။ဒီလိုပြောဆိုပြီးတော့ဆွေးနွေးပွဲအသစ်ကျင်းပနိုင်အောင်ကမ်းလှမ်းတာဟာစီစဉ်ညှိနှိုင်းမှုတွေမှာသမ္မတဒေါ်နယ်ထရမ့်ဘက်ကလှုပ်လှိမ့်လှုပ်ထက်ရှိတဲ့ပုံစံမျိုးလည်းဖြစ်ပါတယ်။ဒီလိုညှိနှိုင်းတဲ့ပုံစံမျိုးကနေထွက်လာတဲ့ရလဒ်ကလူချင်းတဲ့အဖြစ်ဖြစ်ချင်မှဖြစ်လို့ရှိတဲ့အကြောင်းဘီလ်ကာလိုပေးပို့တဲ့တင်ကိုတော့ခေါအောင်ကတင်ဆက်ထားပါတယ်ရှင်
။အီရန်နဲ့ရရှိထားတဲ့နျူကလ িয়ার သဘောတူညီချက်ကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်မှာလဲပို့အဆင်ပြေတဲ့သဘောတူညီချက်မျိုးရယူဖို့စိစက်ညှိနှိုင်းလိုပါတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောခဲ့ဘူးပါတယ
်။ They are going to want to make
ခေရှိကနေသဘောတူညီချက်တွေမျိုးသူတို့ကလိုလားနေတာပါ။အဲ့လိုဆိုရင်တော့ကျွန်တော်အနေနဲ့ဖြည့်ဆည်းပေးဖို့အစဉ်သက်ရှိနေပါတယ်။
လွန်ခဲ့တဲ့နှစ်တုန်းကလည်းရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက်ကနေနှုတ်ထွက်ချိန်မှာအလားတူပြောကြခဲ့ပူပါရယ
် We will all sit down and we'll
get back to the conversation in a ပိုကောင်းမွန်တဲ့သဘောတူညီချက်ရယူနိုင်ပါလိမ့်မယ
်ဒါပြင်ပစိဖိတ်ရဝန်နိုင်ငံများကုန်သွယ်ရေးသဘောတူစာချုပ် TPP ကနေနှုတ်ထွက်ချိန်မှာလည်းအဲ့ဒီလိုပြောကြခဲ့ဘူးသလိုသမ္မတဥပမအစိုးရအဖွဲ့ကကျူးဘားနိုင်ငံနဲ့ဆက်ဆံရေးပြန်လည်တည်ဆောက်နိုင်ခဲ့တဲ့အခြေအနေကိုလည်းပြန်ပြောင်းလဲခဲ့ပါရယ်အင်ဂျင်မီလုပ်ငန်းရှင်ဖြစ်တဲ့ Trump မှာညှိနှိုင်းဆွေးနွေးမှုတွေကနေရုတ်တရက်ထထွက်သွားတာမျိုးလှုပ်လို့ရှိတယ်လို့အခက်အခဲတွေကထောက်ပြပါရယ် Cato Institute ကနိုင်ငံရေးအခက်အခဲ Do Bandong က
To some degree, I think Donald Trump is carrying.
တခါတလေမှာသူဟာအင်ချမ်းမြေအယောင်ဝယ်လုပ်တဲ့နီလာနေကိုနိုင်ငံတကာနဲ့စစ်ဆန်ညီနိုင်ရမှာတုံးလာပါတယ်။တစ်ဖက်ကိုပို့ဖြီးပြီးကိုကအကျိုးများရအောင်ညှိယူတဲ့နီးပါ။သူတို့ကသဘောတူညီချက်ရကျင်နေတယ်ဆိုပါစို့။အဲ့ဒီအခါမှာကိုဘက်ကတင်းထားလိုက်ရင်သူတို့ကပို့အလျှော့ပေးလာပြီးကိုဘက်ကပို့အကျိုးများရစီတာမျိုးပါ။
ဒါပေမဲ့လည်းနိုင်ငံတကာရေးရာတွေကင်တွယ်ပုံနဲ့အင်ချမ်းမြေအယောင်ဝယ်လို့ရတဲ့နိလန်တွေမတူဘူးလို့ဘန်ဒုတ်ကထောက်ပြပါရယ
်။ I think part of the problem here is that in all
မတူတဲ့ပြဿနာကတော့စီးပွားရေးအကျိုးများအတွက်စစ်ဆန်ညီနိုင်မှုအလုံးနိဗ္ဗာန်ဟာငွေအပေါ်မှာပဲအခြေခံပြီးကိုကငင်းဆန်နိုင်တယ်လို့ကိုဘက်ကအလျှော့ပေးလိုက်ရလို့ကိုကအမျက်နည်းနည်းပဲရတယ်ဆိုရင်လည်းဒါဟာကို့အတွက်ကျဉ်းနှက်စရာပါ။
နိုင်ငံတကာရေးရာကိစ္စတွေကိုကင်တွယ်ရမှာငွေကြေးအကျိုးအမြတ်အတွက်သာမဟုတ်တော့ဘဲရှုထောင့်ပေါင်းစုံကကြည့်ရမှာဖြစ်ကြောင်းထောက်ပြသူကထရမ့်မြတ်အထုပ်ပတ်တီကိုပြုစုသူဂွန်ဒါဘလဲပါ
He grew up in real estate. He worked on construction.
သူက HMB လုပ်ငန်းလောကမှာကြီးပြင်းလာတဲ့သူပါ။စောက်လို့ရေးလုပ်ငန်းတွေကိုသူ့အဖေနဲ့အတူလုပ်ခဲ့တာကြောင့်အဆောက်အဦတွေကိုဘယ်လိုစောက်ရမလဲဆိုတာကိုလည်းသူသိပြီးတော့အများကြီးထက်မလေ့လာခဲ့ပါဘူး။ဒါပေမဲ့ခတ်တာကမြောက်ကိုရီးယားအကြောင်းသူမသိတယ်လို့ဘယ်သူမှလည်းမသိနိုင်ဘူးလို့ပြောရမှာပါ။
ထရမ့်ကိုထောက်ခံသူတွေကတော့သူဟာအမေရိကန်ရဲ့အကျိုးအတွက်အခုလိုဆောင်ရွက်တာဖြစ်ကြောင်းပြောပါရတယ်။ဒါပေမဲ့လည်းအီရန်နျူကလ িয়ার အရေးရာသီဥတုဆိုင်ရာပဲရစ်သဘောတူညီချက် TPP နဲ့ပတ်သက်ပြီးဘယ်လိုသဘောတူညီချက်တွေမျိုးမှရရှိတာကိုမတွေ့ရသေးတာကြောင့်မြောက်ကိုရီးယားအရေးအလုပ်ဖြစ်မလားဆိုတာအကဲဖြတ်ဖို့အချိန်ဆော့လွန်နေပါသေးတယ်ခင်ဗျာ။
ကွန်အွန်တက်ဆက်ပြထားတာဖြစ်ပါတယ်ဒီညနေခင်းအတွက်သတင်းဆောင်မတွေကတော့ဒီလောက်ပါပဲဒီညနေခင်းသတင်းအတန်လွှင့်အစီအစဉ်ပြပချင်းည9နာရီမှာတော့ VOA ရဲ့ရုံးမြင်သံကြားအစီအစဉ်တွေကို Asia Set 7ကနေတိုက်ရိုက်ကြည့်ရှုနိုင်တယ်လို့ Democratic မြန်မာအတန် TVB ကလည်းထုတ်လွှင့်ပေးနေပါတယ်ရှင် VOA ကနေအင်္ဂါနေ့ညနေခင်းအစီအစဉ်တွေကိုဆက်ပြီးတော့တိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တော်တာရှင်များရှင်မကြခင်မှာတင်ဆက်ပေးမယ် VOA American တန်ညဘက်9နာရီ10နာရီအထိမြန်မာဘာသာစီစဉ်နေမှာတော့ American နိုင်ငံရဲ့အပြင်ဒိုင်းလီလိုင်းစီစဉ်ကိုလည်းနှာစင်ကြဖို့ရှိပါတယ်ရှင်ကိုရိုနာဆိုရမြန်မာနဲ့နိုင်ငံတကာသတင်းကြီးချုပ်ကိုမှတ်သိမ်းထက်ကကြီးညာပေးပါမယ်ရှင
် American နဲ့မြောက်ကိုရီးယားနှစ်နိုင်ငံခေါင်းဆောင်တို့ထိပ်သီးတွေ့ဆုံပွဲနဲ့ပတ်သက်ပြီးဆွေးနွေးဖို့မြောက်ကိုရီးယားရဲ့ထိပ်တန်းရာရှိတူအမေရိကန်ပြည်ထောင်စုနယူးယောက်ကိုလာနေတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရန့်ကအတည်ပြုပါတယ်။မြောက်ကိုရီးယားရဲ့ဒုတိယဥက္ကဋ္ဌကင်ယောင်ချိုနယူးယောက်ကိုလာနေပြီလို့ဒီကနေ့အင်္ဂါနေ့မနက်မှာပဲသမ္မတထရန့်ကတွစ်တက်လူမှုကွန်ရက်မှာရေးသားခဲ့ပါတယ်။ဘယ်ဂျီယံနိုင်ငံအရှေ့ပိုင်းလီချ်မြို့မှာဒီကနေ့အင်္ဂါနေ့မှာရဲတပ်ဖွဲ့ဝင်2ဦးနဲ့အရသား2ဦးတနက်နဲ့ပြစ်ဒဏ်ခံရမှုကိုအစိုးရရှေ့နေတွေစုံစမ်းစစ်ဆေးနေကြပါတယ်။ရဲတပ်ဖွဲ့ဘက်ကတော့အချမ်းဖက်ဝါရဆွဲတိုက်ခိုက်မှုအဖြစ်တန်တရားရှိထားပါတယ်။အဓိကလမ်းမကြီးပေါ်ကကော့ပီဆိုင်တစ်ခုအပြင်မှာဒီမနက်မှာရဲတပ်ဖွဲ့ဝင်တွေကိုတနက်သမားကပစ်ခတ်ခဲ့တာဖြစ်ပါတယ်။ဒီနောက်မှာတော့အထက်တန်းကျောင်းတစ်ခုထဲကိုထွက်ပြေးသွားပြီးတစားကန်တဦးကိုလည်းဖမ်းခေါ်ခဲ့တာလို့အစိုးရတာဝန်ရှိသူတို့ကပြောပါတယ်။အသက်ခံရတဲ့တတိယပုဂ္ဂိုလ်ကတော့အဲ့ဒီနေရာတစ်ဝိုက်မှာမောင်းနှင်လာတဲ့ကားပေါ်မှာလိုက်ပါလာသူဖြစ်တယ်လို့လဲလီချ်မြို့ရှိနေုံပြောခွင့်ရကပြောပါတယ်တနတ်သမားကတော့ရဲတပ်ဖွဲ့ရဲ့ပြစ်ခတ်မှုနဲ့တေဆုံသွားပါတယ်အမေရိကန်တို့စစ်ကူပေးထားတဲ့အာဖဂန်ထုတ်တပ်ဖွဲ့တွေကနန်ဂါဟာပြည်နယ်အရှေ့ပိုင်းမှာအရသား9ဦးကိုတပ်ဖြတ်ပြီး10ဦးကိုဒဏ်ရာရစေခဲ့တယ်လို့ဆွတ်ဆွဲခံထားပါတယ်ဒီလူတွေကိုအစ္စလာမ်အစွန်းရောက်စစ်သွေးကြွတွေနဲ့မှားယွင်းခဲ့တဲ့အနေအထားလည်းရှိနေပါတယ်
သတင်းကြီးချက်ကိုမှတ်သိရင်ထပ်ကကြေညာပေးခဲ့တာပါ။ဒီညနေအတွက်စီစဉ်ထုတ်လွှင့်ရမှုကတော့မက်ဆူမွန်ဖြစ်ပြီးတော့အင်ဂျင်နီယာကတော့ Vasco Volare ဖြစ်ပါတယ်။ကျွန်မအီတန်စင်ပါရှင်။ View American တန်ညပိုင်းမြန်မာဘာသာစီစဉ်တွေကို9နိုင်နေစင်နိုင်အထိလိုင်းဒိုမီတာ 24.25 နဲ့ 50.2 ကနေတိုက်ရိုက်ဖန်ယူနာဆင်နိုင်ပါတယ်။နားဆင်ကြတဲ့သောတာရှင်ပေါင်းကို2ဝေကျေးဇူးတင်ပါတယ်။ညပိုင်းစီစဉ်မှာပြန်ဆုံပါအောင်မယ်ရှင်။
This program has come to you from the Voice of America, Washington. From Washington,